ကိုလံပြားနိုင်ငံမှာပထမဦးဆုံးလက်ဝဲသဗ္ဗရာအဖြစ်အထက်လွှတ်တော်မှဂူစတာဖိုပီထရိုကဒီကနေ့ကြမ်းတက်စာချိန်ဆိုမှာဖြစ်ပါတယ်။ဂူစတာဖိုပီထရိုဟာအရင်က M19 တောက်ကြားအဖွဲ့ရဲ့အဖွဲ့ဝင်တစ်ယောက်ဖြစ်ပြီး Conservative Party ကသမ္မတလောင်းတွေကိုဂျွန်လရွေးကောက်ပွဲမှာအနိုင်ရရှိခဲ့တာပါ။2016ခုနှစ်ကငြိမ်းချမ်းရေးစာချုပ်ထုတ်ဆိုပြီးတဲ့နောက်လက်နက်ကင်တော်လှန်ရေးကိုဆင်နွှဲခဲ့ကြတဲ့ဂူစတာဖိုပီထရိုနဲ့တခြားနိုင်ငံရေးသမားတွေဟာခြေလက်ကိုဆင်းပြီးနိုင်ငံရေးလှုပ်ခတ်ကြပြီးစီးရဲမှုပပျောက်ရင်းနဲ့အကျင့်ပြတ်ခြားစားမှုတိုက်ဖြတ်ရေးကိုဇောင်းပိတ်လှုပ်ရှားခဲ့ကြပါတယ်။ကိုလံဘီယာမဲပေးခဲ့တဲ့တမိုင်းတစ်ချောင်းမှာတော့လက်ဝဲသမားတွေကိုရာဇဝတ်မှုတိုက်ဖြတ်ရင်မှာပျော့လွန်းတယ်လို့ယူဆကြတာရှောက်။မဲဆန္ဒရှင်တွေကမဲမပေးခဲ့ကြပါဘူး။ဒါပေမဲ့အသက်62နှစ်ရှိပြီဖြစ်တဲ့ပီဖြိုကလူမှုစီးပွားမငြိမ်မမြဖြစ်နေတာတွေကိုကြိုက်တွက်မယ်လို့ဂရုပေးပြောကြခဲ့ပါတယ်။စီးရဲမှုတိုက်ဖြတ်ရေးအစီအစဉ်တွေအတွက်ငွေသုံးပြီးကျေးလက်ဒေသတွေမှာရင်းနှီးမြှုပ်နှံမှုတိုးမြှင့်မယ်လို့လည်းဂရုပေးခဲ့တာပါ။အမေရိကန်ဥဆောင်တဲ့မွေးရစေဝအပင်တွေမဆိုင်ပြိုးရေးမူဝါဒကကြရှုံးခဲ့တယ်လို့ဝေဖန်ခဲ့ပေမဲ့အမေရိကန်ရဲ့ရာသီဥတုပြောင်းလဲမှုကိုကင်တွေရမှာဒါမှမဟုတ်ကျေးလက်ဒေသအခြေခံအဆောက်အုံပိုင်းရင်းနှီးမြှုပ်နှံရမှာပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ပီထိုဟာသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေနဲ့လည်းမဟာမိတ်ဖွဲ့ခဲ့ပြီးတစ်တော့ပြုံးတိမှုနှေးသွားမယ်လို့မူဝါဒတွေကိုချမှတ်မယ်လို့လည်းပြောခဲ့ပါတယ်။ရေနံတင်မိုးမှုကတိုင်းပြည်ပုဂ္ဂိုလ်အားလုံးရဲ့90%ခန့်လုံးရှိပေမဲ့ရင်နံထုတ်လုပ်ဖို့လိုက်စင်အစ်စ်ချမပေးတော့ဘူးလို့လည်းပြောထားပါတယ်။ပြုပြင်ပြောင်းလဲရေးအများကြီးကိုလှုပ်ပြီးဘာမှအရင်အရာမထက်မှအာဏာရှိနေတယ်လို့ဘူဂိုဒက်စ်ရိုဆာရီယိုတက်ကူကပေါမော့ခ်ယန်ဘတ်ဆတ်ကဝေဖန်ထားပါတယ်။